မနေ့ကစက်တင်ဘာတန်ခါလှူဆောင်မှုနောက်ပိုင်းမှာစစ်အစိုးရထိတ်တန်းကောင်းဆောင်ဗိုလ်ချုပ်မီးတန်းရွှေအပေါ်တိုက်ရိုက်ထိုးနှင်တိုက်ခိုက်တဲ့နှစ်ဖက်မြင်ကဗျာစာဝဲကဗျာအမျိုးအစားတွေပြည်တွင်းမှာပေါ်ပေါက်ခဲ့တဲ့အတွက်အာဏာပိုင်ရဲ့အရေးယူမှုတွေရှိလာပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကပဲကဗျာဆရာစောဝေဟာအချစ်ကြံနယ်မှာချစ်သူများနဲ့အထည်အမှနှစ်ဖက်မြင်ကဗျာတို့ကိုဖော်ပြခဲ့လို့ဖမ်းဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီ14လို့ခေါင်းစဉ်ပေးထားတဲ့အဲ့ဒီကဗျာဟာအသက်ကြီးသူတယောက်ရဲ့ခံစားချက်အချစ်ကဗျာလို့တမန်ကန်ရှန်ကာဖတ်ရဲ့တွေ့ရမှာဖြစ်ပါတယ်။ကဗျာကတော့အာရင်ဘက်ကပြောတယ်နာနာခံစားတတ်မှခံစားမှယူယူမူမူကိုဖြစ်နေမှကြီးမြတ်တဲ့အမှုပညာလို့မှုမုံမှိုင်းဝေစေတဲ့ဓာတ်ပုံမော်တယ်မှလေးရေကြီးတောင်ကြီးမာကြမှအသေးကွဲတဲ့ယောဂါတဲ့တန်ပေါင်းများစွာသောချစ်တတ်သူများရွှေအတိချထားသောလက်များဖြင့်လက်ခုပ်တီး၍ရည်ပါလို့ရေးထားတာဖြစ်ပါတယ်။ရှေ့ဆုံးကစာလားရေးကြီးရွေးဖတ်မယ်ဆိုရင်တော့အာနာယူကြီးမှုကြီးတန်းရွှေလို့ပုံပေါ်လာမှဖြစ်ပါတယ်။အဲ့ဒီတရင်ထွက်လာပြီးကဗျာပါအချစ်ကြံနယ်ကိုလည်းစာဖတ်သူတွေကအလူရဲ့ရှာဖတ်ပြီးကူးယူတဲ့အထိရှိလာသလိုဒီကြံနယ်ကလည်းအယောင်းတွက်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အနေငယ်ကလည်းခေါင်းဆောင်ရေးကြော်ညာလိုလိုကြော်ညာစာသားတခုရန်ကုန်မြို့မှာပြန့်နှံ့ခဲ့ပါတယ်။ဒီကြော်ညာရဲ့ခြေဆုံးစာသားတွေဟာဗိုလ်ချုပ်မီးတန်းရွှေကိုစေရေးထားတဲ့စာတွေပဲဖြစ်ပါတယ်။ဒါရင်မကအခုတလောအင်တာနက်ဘလော့စာမျက်နှာတွေမှာလည်းနိုင်ငံတော်အကြီးအကဲဗိုလ်ချုပ်မီးတန်းရွှေရဲ့မျက်နှာနဲ့သတိစာပုံတွေဖြန့်ညဒီဇိုင်းလုပ်ပြီးဖော်ပြတာတွေအမျိုးသမီးရေကူးဝတ်စုံဘီကီနီနဲ့ဗိုလ်ချုပ်မီးရဲ့မျက်နှာပုံတွေအပေါ်ပိုင်းမှာတော့ဗိုလ်ချုပ်မူကြီးရဲ့စိတ်ဝိဆုံအဆောင်ရောင်အပြည့်နဲ့အောက်ပိုင်းမှာတော့ဘောင်းမီမပါတဲ့ပုံနောက်တစ်ခါတီလီဒီဆေးရောင်စုံအရင်ကြောင်ညာပုံစံယူပြီးချီလီကြီးခွေးရောင်စုံအရင်ဆိုပြီးထိတ်တန်းကောင်းဆောင်တွေရဲ့လူပြက်ဓာတ်ပုံကောင်းတွေနဲ့ကြွက်ချီခွေးချီဝက်ချီဆိုပြီးဒီဇိုင်းတွေပေါ်ထားတဲ့ကြောင်ညာပုံတွေလည်းအင်တာနက်စာမျက်နှာမှာပြန့်နှံ့ခဲ့ပါတယ်နိုင်ငံရေးအကဲခန့်တွေကတော့မြန်မာပြည်နိုင်ငံရေးသမိုင်းမှာကောင်းဆောင်ပိုင်းတွေကိုအဆိုးပါးဆုံးထိုးနဲ့လောင်ပြောင်မှုပဲလို့မှတ်ချက်ချနေကြပါတယ်တကယ်တခါကရောအခုလိုတိုင်းပြည်ကောင်းဆောင်တွေပေါ်ပုံကိုရေးရထိုးနှက်တာမျိုးတွေရှိခဲ့ဘူးလားလို့ဝိုင်းရင်နိုင်ငံရေးသမားသခင်ချန်တွန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ရောင်ပတ်ကြီးရနေပြီးတော့ဥနုအကတခါနဲ့တနာဦးကြီးတပေါင်းမျိုးနဲ့ရောင်ထုတ်ခဲ့တယ်လေ
အတမ်းမကြည့်နေတဲ့အတွက်ဒီခါမှာသခင်ချန်တော်ပြောသွားတာက1958 59 60ကာလတုန်းကစေးဆရာရန်ကုန်ဘဆွေဟာဝင်းကြီးရုပ်ဦးနုကိုတနာယူဆိုပြီးတန်ရှင်းတည်မြဲအကွဲပြဲမှာပါတီဇွဲတွေနဲ့တိုက်ခတ်ခဲ့ဘူးသလို1300ပြည့်ကာလကလည်းဘုံကျော်ကြဆုံးမှုကိုအကြောင်းပြုပြီးဗဏ္ဍာရေးဝန်ကြီးဥပဦးကိုဗမော်ပါဦးကလည်းရှုပ်တနောဆိုပြီးတချင်းနဲ့တိုက်ခိုက်ခဲ့ပါတယ်။ပြီးတော့အစည်းအဝေးတွေခြေတက်ဆန္ဒပြပွဲတွေမှာမိတို့မိတို့ရှို့ရှို့ဗမော်အိုးအိုးလို့စာချိုးပြီးကြွေးကြော်ခဲ့မှုရဲ့အကြောင်းဥနေဝင်လက်ထက်မှာလည်းကွယ်ရမှာတနာယူကြီးလို့ပြစ်တင်တာမျိုးတွေရှိခဲ့တဲ့အကြောင်းဒါပေမဲ့ဒီခေတ်မှာလို့ပြင်းပြင်းထန်ထန်ခေါင်းဆောင်ပိုင်းတွေကိုသတိစာနေနဲ့ပုံဖော်ခိုင်းနှိုင်းထိုးနှက်တာမျိုးတော့မရှိခဲ့ပါဘူးလို့ပြောသွားတာဖြစ်ပါတယ်။အခုလိုစစ်ကောင်းဆောင်တွေပေါ်အင်တာနက်ဘလော့တွေကနေရင်းရင်တီးတီးပုံဖော်တိုက်ခိုက်နေတာဟာလွတ်လပ်တဲ့ဘလော့ဂါတွေကသူတို့ရဲ့ခံစားချက်တွေကိုထုတ်အံဖော်ပြနေတာဖြစ်တယ်လို့ပြည်ပကမြန်မာသတင်းသမဂ္ဂရဲ့အတွင်းရင်းမှုအဖွဲ့ဝင်ကိုစံမိုးရီကလည်းပြောပြပါဗျာ။ဒီ
ကနေ့ကအရေးကြီးမှာကဘဝကြီးမှာတစ်ချိန်တစ်ခါမှမမြင်ဘူးလေရင်းပြီးမျိုးလောက်တာဦးကဒီကတော့တန်ခါတော်တွေကိုဟိုလာရင်းရဲ့ဆွေးဘူးစက်ပက်လုပ်တယ်ဆိုတာကအတိုင်းကြည့်လို့တနင်္ဂနွေကဘာလို့အခုလုံးပြီးပြီးသွားတာလို့လူတွေရဲ့စိတ်ထဲမှာရှိတဲ့ခံရင်းစိတ်ဒေါသစိတ်ကအဲ့ဒီအခြေအနေနဲ့တော့မတူရင်းနဲ့အလိုအလိုဒီစီအရောပို့ပို့ပြီးတော့ရောရှာမုန်းပြီးလာတာပေါ့ဘယ်လိုဖြစ်လာလို့လဲ။ဒါကြောင့်လဲသူတို့ရဲ့ရင်းထဲမှာရှိတဲ့သူတို့ရဲ့ဒီခေါခံစားချက်ကိုဒါဒီနဲ့တခုနဲ့သူတို့ဖတ်ထုတ်နေကြတာလို့ဒီမှာဖြစ်နေတယ်။
ဘုဂျုံမီးတန်းရွှေပေါ်အခုလိုပုံကိုရေးရထုံးနဲ့တိုက်ခိုက်မှုဟာကဗျာရီစာရီရုပ်ပြောင်နေတဲ့တာမဟုတ်ပဲတချင်းနေတဲ့ပါတိုက်ခိုက်တာတွေလည်းရှိပါတယ်။အဲ့ဒီကစက်တွေမေးမြန်းလို့ရသလားတော့ပြည်ရင်းပြည်ပကနိုင်ငံရေးအကြက်ကတချို့နဲ့ဘလော့ဂါတွေကတော့ဒါဖိနေမှုကနေထွက်လာတဲ့တုံ့ပြန်မှုတွေဖြစ်တယ်။လက်ရှိနိုင်ငံရေးလူမှုရေးစီးပွားရေးအကြက်တဲတွေကနေမကြေမနပတ်ကွဲတာနေပဲဖြစ်တယ်လို့ပြောပြကြပါတယ်။ဒီမိုကရေစီနိုင်ငံတွေမှာတော့အခုလိုရုပ်ပြောင်တွေကာတွန်းတွေအချင်းလေးနဲ့ထိုးနှက်ဝေဖန်တာဟာပြဿနာမဟုတ်ပေမဲ့မြမရင်ကျင်းမှုနယ်ပယ်မှာတော့ဒီကိစ္စဟာတရလုံဖြစ်မနေဘူးလားလို့ထင်ရှားတဲ့ဘလော့ဂါဓမ္မတူဖြစ်တဲ့ဒေါက်တာလွန်းစွေကိုစက်တွေမေးမြန်းကြည့်ရမှာတော့
ပေါ်နေတဲ့အခါလူကောင်းတဲ့လို့ဆက်ပြီးတော့ပေါ်ကြအောင်ဆိုတော့ကျွန်တော်မြင်ရတော့ဒီလူတွေဆိုခုလိုမျိုးပကားတာကိုအထင်လည်းမသိပါဘူးဆိုတော့ဒီနေ့ခင်မှာကဒီကျွန်တော်ရှိမှလူလတ်ပညာရစိတ်သုံးတဲ့ခါကျတော့ဒီလူသူကပေါ့နော်သူရဲ့ခံစားရတဲ့စိတ်ဆန္ဒကိုအစိုးရကိုစတင်နေတယ်လူလုံးကြီးတန်းရှင်ကိုစတင်နေတဲ့စိတ်တွေကိုအခုလိုမျိုးနည်းနဲ့သူတို့တနည်းတစ်ဖက်ပေါ်ထုတ်တာပဲဆိုတော့ဒါမျိုးတွေကိုကျွန်တော်ကဟိုအရှင်းလေးနဲ့ဟလာလူပညာလို့ပဲမတတ်မှရှင်းပါဘူး။နောက်ဆိုတော့ကျွန်တော်တို့ဒီလူတွေကခံရတော့လည်းများနေတဲ့ခါကျတော့ဒီလိုနည်းနဲ့တုံ့ပြန်တာဟာအခုချိန်မှာတော့အရာမလုံလို့ကျွန်တော်ယူဆပါတယ်။
တော့ဒေါက်တာလွန်စိပြောသွားတာဖြစ်ပါတယ်အင်တာနက်ဘလော့စာမျက်နှာတွေကနေအခုလိုစစ်ကောင်းဆောင်တွေကိုတိုက်ခိုက်တာဟာတရားမလွန်ပါဘူးလို့အများကမြင်နေကြပြီမဲ့လေစစ်အစိုးရကတော့ဘလော့ဂါတွေကိုဒေါက်တာလွန်စိပြောသွားတာဖြစ်ပါတယ်ဘလော့စာမျက်နှာတွေကိုပိတ်ပင်တာမျိုးတွေလုပ်နေပါတယ်ဒါဆိုရင်ဒီကနေ့လူငယ်တွေရဲ့ blog စာမျက်နှာတွေမှာရေးသားဖို့အခွင့်အရေးတွေပျောက်မသွားနိုင်ဘူးလားလို့ဒေါက်တာလွန်ဆွေကိုဆက်ပြီးမေးကြည့်ရမှာတော့
လူငယ်တွေကကျွန်တော်ဆင်တဲ့နာအဖကခြေကလန်းပြောတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့နောက်ဆုံးပိတ်နာအဖကဒီ internet ဒီတရားကြောင့်သူတို့ကိုထိုးတဲ့ကလေးကြီးဆက်ရင်တော့တစ်စုံလုံးကြီးကိုသူတို့ပိတ်ချလိုက်ပါပဲဒီအခဲရလူငယ်တွေပေါ့နော် internet ကိုတုံးလို့မရဖြစ်မယ်ဒီတိုင်းသူတို့လည်းတုံးနေပြီးပိတ်ဆို့နေကြတော့လူငယ်ရတာကျွန်တော်ဆင်တဲ့သူတို့ရဲ့ဒီပိတ်ဆို့မှုဒီစတိပဲစော်သားကြီးကြည့်လို့ရတယ်လို့ကျွန်တော်လည်းမြင်ပါတယ်သူတို့ကိုယ်တိုင်လည်းအဲ့လိုပဲပြောပါတယ်အိပ်ကနာမရှိပါဘူးတဲ့
ဒါကတော့ဒေါက်တာလွန်ဆွေပြောသွားတာဖြစ်ပါတယ်ခင်ဗျာ